အိန္ဒိယကနေမြန်မာနိုင်ငံကိုပြန်ပြီးတော့ပို့မဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုတွားရောက်ခေါ်ယူတဲ့မြန်မာလေတပ်လေးဟာအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကလင်းပွေလေးစိတ်ကိုဆင်းသက်တဲ့အချိန်မှာပြေးလန့်ချော်ပြီးတော့လမ်းဘေးကိုထိုးဆင်းသွားတာဖြစ်ပါတယ်။လင်းပွေလေးစိတ်မှာဆင်းသက်တဲ့အချိန်မှာတရုတ်နိုင်ငံထုတ်ရှန်ချီ White 8မြန်မာစစ်လေရေးဟာလမ်းဘေးကိုထိုးဆင်းသွားပြီးတော့လင်းရင်ပေါ်ပါသူတချို့ထိခိုက်ဒဏ်ရာတွေရခဲ့တယ်လို့အဲ့ဒီနေရာမှာသတင်းရယူခဲ့တဲ့ခေါနုတုံသတင်းဌာနကအေဒီတာဥရောဘက်က VOA မြန်မာပိုင်းကိုဖြစ်စဉ်အခုလိုရှင်းပြပါဗျာ
။ဆိုအဲ့လီယင်ပေါ်မှာကလီယင်မှုအပေါင်းနဲ့မှုချမ်း၁၄ယောက်ပါလာတယ်လို့ပြောတယ်။အညာရပြီးတော့သူတို့ကိုအဲ့ဒီလင်းပွေလေးစိတ်အနီးမှာရှိတဲ့ဒီလင်းပွေသိယုံကိုခေါ်သွားကြတယ်ပေါ့နော်။သူတို့ပို့ဖြစ်တယ်မထင်တော့ဘူး။ပြီးတော့သူတို့လီယင်ကလည်းကိုမင်းတို့တို့လေးပြက်စီးသွားတဲ့သဘောလို့ရှိရဲ့ခါသူလေရင်ခါကကျူးတယ်လို့ဖြစ်သွားတဲ့ဒီသူတို့ကမနေ့ရတော့ဒီမနေ့ရတော့သူအဲ့လေရင်ကတစ်ခေါက်လာပြီးဒီ184ဦးကိုမနေ့ကသတင်းလာနေရအဲ့လေရင်ကခေါ်ထုတ်သွားတယ်ပေါ့နော်ပြီးတော့အခုဒုတိယအထုတ်အနေနဲ့ပြန်လာပြီးတော့ဟိုကြံခဲ့တဲ့90မြောက်လောက်ကြံခဲ့တဲ့90မြောက်ကိုပြန်ခေါ်ဖို့အတွက်သူပြန်ဆင်းလာတဲ့ခါမှာအခုလိုမျိုးဒီလေလန်ချော်ပြီးတော့သူမတော်ဆဖြစ်သွားတာပေါ့
ဇန်နဝါရီလ18ရက်နေ့တုန်းကမြန်မာစစ်ကောင်စီတပ်ဖွဲ့ဝင်286ဦးဟာအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ခြမ်းကိုလာရောက်ပြီးတော့ခိုလုံခဲ့ကြတယ်လို့အိန္ဒိယအာတန်ရိုင်ဖယ်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်အဲ့ဒီအထဲမှာဗိုလ်မှူးကြီးတဦးတခြားအဆင့်အရာရှိ36ဦးနဲ့အဆင့်နှိမ်ဝန်ထမ်း240လောက်ပါဝင်တယ်လို့အိန္ဒိယသတင်းတွေမှာဖော်ပြပါတယ်အေရခိုင်တပ်တော်ကစစ်ကောင်စီတပ်စခန်းတွေကိုသိမ်းပိုက်တာကြောင့်မီဇိုရမ်ပြည်နယ်ဘက်ကိုအခုလိုထွက်ပြေးခိုလုံခဲ့ကြတာလည်းဖြစ်ပါတယ်လက်ရှိအချိန်ထိအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးလာတဲ့စစ်ကောင်စီတပ်သားအယောက်800လောက်ကိုပြန်ပြီးတော့ပို့ခဲ့တယ်လို့ Chin Human Rights Organization CHRO အဖွဲ့ရဲ့စီမံအရာရှိ Sulaiman Harelan က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်အိန္ဒိယကနေဘလော့ထစ်စစ်တပ်ပြန်ပို့လေဆိုတော့ကျွန်တော် CHRO အနေနဲ့တိတိကျကျမှတ်တမ်းတင်လို့မရဘူးပေါ့နော်အာကျွန်တော်ကြာတိတလောရအရာတော့ကျွန်တော်အာဂျွန်လ20ရက်နေ့အထိပို့လေအဲ့ဒီမှာအာပူရဲမြန်မာစစ်သားပူရဲလို့ကစစ်စုပေါင်း600ကျော်ပြီလို့ပြောတယ်ပေါ့နော်ဆိုတော့မနေ့ကမနေ့က22ရက်နေ့မှာပဲထပ်ပြီးတော့ပူရဲအဖွဲ့ရှိတာပေါ့နော
်မီဇိုရမ်ပြည်နယ်ဝန်ကြီးချုပ်လာဒူအော်မာကပြီးခဲ့တဲ့ဇန်နဝါရီလ20ရက်နေ့ကရှီလောင်းမှာကျင်းပတဲ့အရှေ့မြောက်ကောင်စီအစည်းအဝေးမှာပြည်ထောင်စုဝန်ကြီးအမစ်ရှားနဲ့တွေ့ဆုံတဲ့အချိန်မှာစစ်ကောင်စီတပ်သားတွေကိုအ мян ဆုံးပြန်လဲပို့ဆောင်ဖို့တိုက်တွန်းပြောဆိုခဲ့တာရှိတယ်လို့အိန္ဒိယသတင်းစာတွေမှာဖော်ပြပါရှိပါတယ်။ဒီလိုတိုက်တွန်းမှုအပြီးမှာပဲကြန့်ရှိနေတဲ့စစ်ကောင်စီတပ်သားတွေကိုအိန္ဒိယဘက်ကမြန်မာနိုင်ငံဘက်ကိုပြန်ပြီးတော့ပို့ဆောင်တာလည်းဖြစ်ပါတယ်။ဒါ့အပြင်စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေပြင်းထန်လာတဲ့အချိန်မှာတော့အိန္ဒိယမြန်မာနှစ်နိုင်ငံနယ်စပ်ချင်းထိစပ်နေတဲ့မိုင်း1000ကျော်ကိုခြံစည်းရိုးခတ်ဖို့အိန္ဒိယအစိုးရကဆုံးဖြတ်ချက်ချထားတယ်လို့နယ်စပ်မှာနေထိုင်တဲ့လူမျိုးစုဝင်တွေနှစ်နိုင်ငံနယ်စပ်တစ်လျှောက်ဗီဇာမလိုဘဲနဲ့16ကီလိုမီတာအတွင်းထိသွားလာခွင့်ကိုလည်းပယ်ဖျက်ဖို့ပြန်ပြီးတော့တုံ့တက်နေပါတယ်ရှင်